ခါမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နေစက်ဒေသတိုင်းရင်းသားတွေစူးစီးတင်ဆက်ထားတာကိုနားဆင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့ခေါင်းဆောင်တော်ဦးကိုရွေးချယ်အတည်ပြုခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးပေါ်နယ်ဟိုးဝါဘုံဒေသမှာမြမတက်မော်နဲ့ KAI တရင်36တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့မှာဂျာဖက်ရွေးကောက်ပွဲဆက်လက်ကျင်းပသွားမယ်အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုလည်းကိုယ်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်မတ်လ29ရက်နေ့ကပေါက်တော်မြို့တာသနာဗိမ္မာမှာရခိုင်ပြည်နယ်မြို့နယ်ပေါင်းစုံကကိုယ်စားလှယ်တွေတက်ရောက်တဲ့ဆွေးနွေးပွဲမှာပထမခေါင်းဆောင်အဖြစ်ဦးကျော်မြင့်နဲ့ဒုတိယခေါင်းဆောင်အဖြစ်ဦးအောင်စိုးကိုရွေးချယ်ခဲ့ကြတာပါဒါအပြင်ပါတီဖွဲ့စည်းပုံမူကြမ်းရေးဆွဲဖို့အွန်လိုင်းတစိမ့်နဲ့လိုအပ်တာတွေဆောင်ရွက်ဖို့အတွက်အဖွဲ့ဝင်5ဦးပါဝင်တဲ့ကော်မတီတစ်ခုကိုလည်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူတို့ကပြောပါတယ်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကြောင့်2014ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့ရခိုင်အမျိုးသားပါတီ RNDP ကိုဖျက်သိမ်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်တပါတီလည်းပေါင်းစည်းဖွဲ့စည်းခဲ့ကြပါတယ်ပါတီတစ်ခုပူပေါင်းပြီးနောက်မှာပါတီတွင်အပြိုင်မှုတွေခေါင်းဆောင်ပိုင်းမှာသဘောထားမတိုက်ဆိုင်မှုတွေကြောင့် ALD ဘက်ကပါတီခေါင်းဆောင်တို့ထုတ်ပယ်ခံခဲ့ရတဲ့နောက်မှာအခုလို ALD ပါတီကိုပြန်လည်မှတ်ပုံတင်ဖို့လှုံ့ဆော်လာကြတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်မ6တီရာမုံဘော်နဲ့ဟူကားပွင့်ရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIA တပ်ရင်း36တို့ကြားမတ်လ24ရက်နေ့နဲ့25ရက်နေ့အတွင်းပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တပ်မ6အရာရှိတူကပြောပါရယ်ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရဘက်ကလည်းနှူးထက်မနေထိခိုက်ဒိဆုံးမှုရှိတယ်လို့ KIU ဘက်ကပြောပါရယ်အလားတူ MNDAA ကုကဒေတာဘက်မှာလည်း KIA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့မြန်မာတပ်မတော်တို့ကြားဖေဖော်ဝါရီလဆန်းကနေစပြီးတော့နေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါရယ်ရှမ်းပြည်ရှိပန်းကိုကဒေသနဲ့တာလွင်မြစ်ချားတဲ့ KIA တပ်မ6မုံကိုဒေသဘက်မှာလည်းမြန်မာတပ်မတော်စစ်ရေးလှုပ်ရှားမှုအခြေအနေပေါ်မူတည်ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ်
။မွန်ပြည်နယ်မော်ရမြိုင်ချောင်းဆောင်မြစ်ကူတံတားကိုပြည်သူ့လွတ်တော်ကနေဗိုလ်ချုပ်အောင်ဆန်းတံတားအမိပေးအတီးပြုလိုက်တဲ့အတွက်ဒီအမိကိုပယ်ဖြတ်ပေးဖို့ဘလူးကျွန်းတံတားအမိပြောင်းလဲသတ်မှတ်ခြင်းဆိုင်ရာဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီကနေမတ်လအကုန်မော်ရမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီတွေကနေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတရားအမိပြောင်းလဲရေးအတွက်ပြည်ထောင်စုအဆင့်အထိတင်ပြဆောင်ရွက်သွားမှာဖြစ်တယ်လို့ဦးစီးကော်မတီခေါင်းဆောင်တူဖြစ်တဲ့မြင့်ကွန်းချန်းနုံကပြောပါတယ်မွန်ပြည်နယ်မော်ရမြိုင်မြို့နယ်ချောင်းဆုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တရားချောင်းဆုံကိုဗိုလ်ချုပ်အောင်ဆန်းတရားအမိပြောင်းလဲသတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လူထုအစည်းအဝေးကနေမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးဖြစ်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုမကျေနပ်လို့မတ်လ19ရက်နေ့မှာမွန်ပြည်နယ်မြို့နယ်အသီးသီးကမွန်ဒီတခန့်တောင်းကျော်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်
။မိုင်းရှုမြို့နယ်မျိုးရသဒီမိုကရေစီဖွဲ့ချုပ် ANDI ရဲ့အလုံးမှုဆောင်ဖွဲ့ဝင်တူဖြစ်သူဆိုင်းသွန်းသွန်းဦးဟာပြည်ခင်ပါတီကနေနှုတ်ထွက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကိုကူးပြောင်းလိုက်ပါတယ်။ပြည်ကြတဲ့ဘက်ကဆိုင်းသွန်းသူဦးကိုကွန်ပျူတာအနေနဲ့ပါတီဝင်အမှတ်တရစိတ်ရင်ထိုးအနှင်းပွဲကိုကျင်းပကြိုဆိုခဲ့ကြပြီးပါတီဝင်ကပ်ပြားတွေကိုလည်းထုတ်ပေးခဲ့တယ်လို့ကြားကောင်းပါတီတာဝန်ရှိသူဆိုင်းမျိုးစင်ကပြောပါရယ်ဆိုင်းသွန်းသူဦးနဲ့သူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တရားကျော်ဟာလည်းနှုတ်ထွက်ခဲ့တယ်လို့ဆိုင်းမျိုးစင်ကဆိုပါရယ်ဆိုင်းသွန်းသူဦးနှုတ်ထွက်ပြီးနောက်မိုင်းရှုမြို့နယ်မှာရှမ်းစကားမတ်သူကိုစလဲလောင်းတွေကိုရွေးချယ်ထားမှုကြောင့်ကြားဖြတ်ရေကောက်ပွဲတွေမဲဆွယ်စည်းရုံးရမှာအခက်အခဲတချို့တွေရှိနေတယ်လို့ NLD ပါတီဝင်သူကပြောပါရယ်
ကျင်းပြင်းတဲ့အတွင်းအခြေခံပညာကျောင်းများမှာတိုင်းရင်းသားစာပေထိရောက်စွာသင်ကြားနိုင်ဖို့အတွက်မတ်လ25ရက်နေ့ကနေဧပြီလ10ရက်နေ့အထိကျင်းပြင်းတဲ့ဖအံမြို့မှာကျင်းပတဲ့49ကျိန်မြောက်နွေရာသီကျင်းစာပေနဲ့ယဉ်ကျေးမှုဆရာအတက်တင်မုံမှန်တင်နန်းမှာအစိုးရပညာရေးဌာနကကျင်းစာသင်ကျောင်းဆရာဆရာမ200ကျော်ပါဝင်တက်ရောက်ခဲ့ပါတယ် အခြေခံပညာကျောင်းတွေမှာ2003ခုနှစ်ကတည်းကတရင်သားစာပေတင်ကြားခွင့်ရရှိပေမဲ့လည်းထိရောက်စွာတင်ကြားပေးနိုင်ခြင်းမရှိသေးတဲ့အပြင်တင်ကြားမဲ့ဝန်ထမ်းများအရေးချင်းမြင့်တင်ပေးဖို့လိုအပ်သေးတဲ့အတွက်အခုလိုတက်ရောက်ခိုင်းတာဖြစ်တယ်လို့ကရင်ပြည်နယ်စာပေနဲ့ယဉ်ကျေးမှုပြန်ပွားရေးအသင်းဥက္ကဋ္ဌစောအေးမြကပြောပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်တောင်ပိုင်းမန်းရှုမြို့မှာကျင်းပမဲ့ဈာကျက်ရွေးကောက်ပွဲမှာ NLD ကကျေးရွာအုပ်စု3ခုဖျက်သိမ်းဖို့တင်ပြချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ပြီးတော့ရွေးကောက်ပွဲဆက်လက်ကျင်းပသွားမှာဖြစ်ပြီးမဲယုံကတော့လုံခြုံရေးစိတ်ချပြီးတော့လမ်းမကြီးနဲ့နီးတဲ့နေရာကိုပြောင်းရွှေ့မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီအကြောင်းကိုတော့နမ်ဟွန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းမန်းရှုမြို့မြောက်ဖက်တမိုင်ကျော်အကွာမှာရှိတဲ့ Non App ခေါ်ကွန်ကျောင်းကျေးရွာမှာရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းရှိတာကြောင့်ရွေးကောက်ပွဲကျင်းပဖို့လုံခြုံစိတ်ချတဲ့အနေထားမရှိတဲ့အတွက်ရွေးကောက်ပွဲမကျင်းပဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲကော်မရှင်ထံတိုင်တန်းထားတာပါလလင်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတန်းတင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်းဆိုထားတဲ့အတိုင်းလှုပ်ဆောင်မှာမဟုတ်ပဲငကိုချထားတဲ့အစီအစဉ်တိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ်
ဒီတော့ဒီကော်မရှင်ကပြညာပြီးပြီလေ။လေယုံကြီးပဲကျွန်တော်ရှေ့ဖို့စဉ်းစားရတယ်။ကျွန်တော်ကဒီရေကောက်ပွဲကိုပေါ့လေဒီအောင်မြင်အောင်တော့နော်အလုံးဝင်ဝင်ပြီးတော့မှစစ်ပေါင်းလို့ဆောင်ကြမယ်ဆိုတဲ့ဘုံမျိုးလေး။အဲ့ဒီလေမျိုးတက်တမပေါ်လာပြီးအဲ့လိုမျိုးလှုပ်ဖို့ဆိုတော့ကျွန်တော်တို့ကြိုတင်စဉ်းစားထားပြီးသားလေ။ဟိုရေကောက်ပွဲကပေါ့လေဒီအထူးကိစ္စမခံနိုင်ဘူးပေါ့နော်
။ရေကောက်ပွဲမကျင်းပဖို့ NLD တိုင်တန်းထားတဲ့ကျေးရွာအုပ်စု3ခုမှာမဲပေးပိုင်ခွင့်ရှိသူ 4,000 ကျော်ရှိပါတယ်။မဲလုံးဝမပေးရတာထက်စာရင်မဲယုံပြောင်းရွှေ့တာကောင်းပေမဲ့လူထုမဲလာမထက်မှာကိုစိုးရိမ်နေတယ်လို့ရှမ်းသယင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ
်။တကူရှင်းစဲမဲယုံပြီးတော့ပဲနေရာမှာမဟုတ်တော့ပဲနဲ့တနက်ကန်ဖွဲ့စည်းတွေနဲ့ပို့ပြီးတော့မှဝေးသွားတဲ့နေရာကိုသူတို့ရွှေ့လိုက်တယ်။မဲလုံးဝမပေးရတာနဲ့ဆိုလို့ရှိရင်တော့အခုလိုမဲယုံကိုရွှေ့လိုက်တာကောင်းတယ်လို့ပြောလို့ရတယ်။အဲ့ဒီလိုမင်းကြီးအချမ်းတည်ငိမ်ပါရဲ့နဲ့ကိုယ့်ရဲ့နေကြီးမှာကိုယ်မဲမထည့်ရပဲနဲ့သုံးလေးငါးမိုင်ဝေးတဲ့နေရာကိုသွားပြီးတော့မဲထည့်ရမယ်ဆိုရင်တကူကလေးကမှမဲပေးမှုအပေါ်မှာစိတ်ပြီးအာယုံမလာတဲ့ဒေသခံပြည်သူလူမှုအဆက်ကတော့တော်တော်လေးကိုကြောက်ကြရမယ်အလုပ်ဖြစ်ပါတယ်
ရှမ်းပြည်တပ်မတော်နာယကဘိုချုပ်ကြီးစစ်ထံကတော့ရွေးကောက်ပွဲဆိုတာလူထုအတွက်အရေးပါတဲ့အတွက်ရွေးကောက်ပွဲကိုကြိုဆိုတဲ့အပြင်ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတစုံတရာဝင်ရောက်ဆုတ်ဖက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာရှမ်းပြည်နယ်တစ်ခုလုံးလွတ်တော်ကိုယ်စားလှယ်နေရာ၈နေရာရွေးချယ်သွားမှာဖြစ်ပြီး NLD ပါတီပြည်ခိုင်ဖြိုးပါတီ USDP ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းနာမြဒီမိုကရက်တစ်ပါတီ SNDP အစရှိတဲ့ပါတီကြီးတွေကနေအတိတ်ကပါဝင်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင
်။ဆက်ပြီးတော့မြန်ပြည်နယ်မှာ 2016-2019 ဘဏ္ဍာနှစ်အတွက်ဌာန73ခုကနေပိုရှံငွေကျပ်သန်းပေါင်း 1,300 ကျော်ကိုပထမအကြိမ်အဖြစ်ပြန်လည်အနှံခဲ့ပါတယ်ဌာနတွေအနေနဲ့အခုလိုငွေတွေပိုရှံပြီးတော့ပြန်အပ်ရတဲ့အပေါ်မှာပြည်내ဖွံ့ဖြိုးရေးမှာထိခိုက်ရတဲ့အနေအထားတွေရှိနေတယ်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။မြင်းစနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါရစေ
။မွန်ပြည်နယ်ရဲ့2016-2019ဘာနာနှစ်အတွင်းဌာနတွေကနေပိုရှံငွေပြန်လည်အနှံတဲ့အခြေအနေနဲ့ပတ်သက်ပြီးမွန်ပြည်နယ်အစိုးရဖွဲ့စည်းမံကိန်းဘာနာရေးလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဥက္ကဋ္ဌကျော်ကအခုလိုပြောပါရစေ
။
ပြည်နယ်အတွက်ဘတ်ဂျက်ငွေတုံ့ဆွမှုနဲ့ပတ်သက်ပြီးပြည်သူကိုပွင့်လင်းမြင်သာစွာချပြဖို့လိုတဲ့ဆိုပြီးပြီးခဲ့တဲ့တတိယကြိမ်မွန်ပြည်နယ်လွှတ်တော်ပြင်စမပုံမှန်စည်းဝေးမှာဗမာမျိုးနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစစောထူးကပြောဆိုသွားခဲ့ပါတယ
်။ဘတ်ဂျက်နဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာချပြစီလိုတဲ့ရည်ရွယ်ချက်နဲ့ညီညွတ်ချက်ဖြစ်ပါတယ်။
ဌာနရွေးပူရှံငွေပြန်အပ်ရတဲ့အပေါ်မွန်ပြည်နယ်အရက်ဖက်လူမှုဖွဲ့စည်းကဦးစောစောထွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဌာနဆိုင်ရာကဒီချပေးလိုက်တဲ့ငွေတွေကိုမလုံနိုင်ဘူးဆိုတာသူကတင်လိုက်တဲ့အချိန်နှုန်းကတင်လိုက်တဲ့ budget ကငွေနဲ့အခုလက်တွေ့အချိန်နှုန်းမှာဟွာဟာတာကြောင့်မလို့လေတချို့ဌာနဆိုင်ရာတွေကအကောင့်တွေပေါ်ဖို့မလွယ်တဲ့အတွက်ကြောင့်မလို့လေဒါကိုမလုပ်တာလည်းဖြစ်နိုင်တယ်လို့နောက်တစ်ခုကဒီလိုပွင့်လင်းလာတဲ့ခေတ်မှာကျွန်တော်တကယ်တမ်းလုံးဝမဲ့လုံထုံးလုံနည်းတွေဟာအញ្ញံပွင့်လဲမြင်တာလာတဲ့အခါကျတော့ချုပ်ဌာနဆိုင်ရာတွေကအဲ့လိုလုတ်တဲ့အလေးထားမရှိတဲ့အခါကျတော့သူတို့မလုံနိုင်ဘူးထင်ပြီးတော့မလုတ်ကြတာလည်းဖြစ်ပါတယ်
ပိုရှံငွေပြန်အားရတဲ့ဌာနတွေကိုစနစ်တကျပြန်လည်စီစစ်ပြီးတော့လိုအပ်ရရေးယူတဲ့အထိလောက်တည်တယ်လို့လည်းဥစ္စာစောထွန်းကအခုလိုဆက်ပြောပါရယ်ဒီစီမံကိန်းတွေကိုတင်ထားပြီးအကောင့်ထဲမှာပေါ်နိုင်မှုဆိုရင်အဲ့ဒီမြို့နယ်ကတော့သူရဲ့ဖွံ့ဖြိုးမှုအတွက်တော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့သက်ဆိုင်ရာဌာနဆိုင်ရာတွေစီစစ်ဖော်ထုတ်ပြီးတော့လိုအပ်ရင်အေးယူတဲ့အထိလုပ်တင်တယ်လို
ဒေတာဖွေးပြည့်အမျိုးသားပေါင်း230ကျော်မှာ32တွမ်းမှာဖြစ်ပြီးလုပ်ငန်းတွေကိုမတ်လ33ရက်နေ့အပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လဲစီမံကိန်းပန္နာရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးကပြောပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါ။ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALDP ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်အုပ်ကိုရွေးချယ်အတည်ပြုခဲ့ကြပါတယ်။တရုတ်ရှိ၍အခုနားဆင်ခဲ့ကြတာကတော့
ဒေသတိတိုင်းသားတွေစူးစီးတင်ဆက်ထားတဲ့အတိုင်းသတင်းလာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။